ကယနီလူငယ်တွေနဲ့ဗိုလ်ချုပ်ကြေးရုပ်နေရာရွှေ့ပြောင်းမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာမကြသေးခင်ကထားရှိတဲ့ဗိုလ်ချုပ်ကြေးရုပ်ကိုရွှေ့ပေးဖို့တောင်းဆိုနေတဲ့ကယနီလူငယ်တွေနဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့တနေ့လုံးလှုပ်ခဲ့ပေမဲ့ကျေနပ်လောက်တဲ့အဖြေမရရှိခဲ့တဲ့အကြောင်းကယနီပြည်လူငယ်အင်အားစုအဖွဲ့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပြန်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ကယားပြည်နယ်အစိုးရကြေးရုပ်ဖြစ်မြောက်ရေးကော်မတီကရင်နီလူငယ်သပိတ်ကော်မတီကရင်နီမျိုးသားတိုးတက်ရေးပါတီ KMPP တို့ကဗိုလ်ချုပ်ကြေးရုပ်ရွှေဆိုင်ကိစ္စနဲ့ပတ်သက်ပြီးလွိုင်ကော်မြို့ကိညာဟိုတယ်မှာဒီနေ့၅ပွင့်ဆိုင်ဆွေးနွေးခဲ့ကြတာပါမနက်၉နာရီလောက်ကညနေအထိဆွေးနွေးခဲ့ကြပေမဲ့လည်းတိကျရဲ့အဖြေတစ်ခုကိုမရခဲ့တဲ့အတွက်အဲ့ဒီပေါ်မှာကြီးနားအားရမှုမရှိကြောင်းညနေအစည်းအဝေးရဲ့ကရင်နီလူငယ်ပြောရေးဆိုခွင့်ရှိသူခွန်တော့မတ်စ်က VOE ကိုအခုလိုပြောပါတယ
်ဆွေးနွေးမှုရလာကတော့ဒီနေ့ကတော့မရှိပါဘူးဒါတော့ဖွင့်နေကြတာပါကြေယုတ်ဖြုတ်သိမ်းရေးပဲကျွန်တော်ဥတည်သွားတဲ့အတွက်ဒီနန်းတောင်းဖြစ်တော့ကျွန်တော်မရောက်လိုက်နိုင်ဘူးပေါ့နော်ကျွန်တော်တို့လူချင်းနာဟိုဘီနယ်ဆိုရကမလျှော့လို့မရတာပါအမှန်တော့သူစုမိနိုင်တယ်ဆိုတာကဘလို့ချင်းနာပဲကိုတင်တွင်းဖို့မဟုတ်လေနော်ဒါကျွန်တော်နားလည်ထားပါတော်တော့ဒီနယ်ဆိုရကရောဖြုတ်ရေးကော်မတီကနှစ်ဖွဲ့ပေါင်းပြီးတော့ကျွန်တော်တို့တစ်ဖွဲ့တည်းဟိုဒီနှစ်ဖွဲ့နဲ့တစ်ဖွဲ့လူမျိုးဖြစ်နေတဲ့ချိန်မှာကတော့အဲ့လိုချင်းနေလေးမျိုးတွေဖြစ်သွားတယ်ပေါ့နော်ကျင်းနာအာရမှုတော့မရှိဘူးတိုးတော့ကျွန်တော်တို့အဲ့လမ်းစဉ်ကိုကျွန်တော်ယူလိုက်တယ်ပေါ့ဗျာ
ဗိုလ်ချုပ်ကြီးရုပ်ကိုမလ18ရက်နေ့နောက်ဆုံးထားရွှေ့ဆိုင်ပေးဖို့ကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုကရင်နီလူငယ်တွေကကြေညာချက်ထုတ်ပြန်ခဲ့ပြီးရဲ့နောက်ပိုင်းမှာသမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကငါးပွင့်ဆိုင်တွေ့ဆုံမှုကမ်းလှမ်းခဲ့တာပါဒီ၅ဖွဲ့ဆိုင်ဆွေးနွေးပွဲကို NRPC ဘက်ကနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ KMPP ဘက်ကခူးဦးရယ်ဦးဆောင်တဲ့အဖွဲ့ကယားပြည်နယ်အစိုးရဘက်ကဝန်ကြီးချုပ်ဦးအဖောင်းရှုံနဲ့အဖွဲ့ပြီးတော့ကြေးရုပ်ဖြစ်မြောက်ရေးကော်မတီအဖွဲ့နဲ့ကရင်နီပြည်လူငယ်အင်အားစုတပိတ်ကော်မတီကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ခူးသေးရယ်လိုလည်းတပ်သေးအနေနဲ့တက်ရောက်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲမှာအဖြေတခုမရခဲ့ပေမဲ့ဒီကိစ္စကိုငြင်းညာစွာဖြေရှင်းဖို့နဲ့ AP လမကုန်ငယ်လေးပွင့်ဆိုင်တွဲဆောင်ဖို့သဘောတူညီချက်နှစ်ခုကိုရခဲ့ကြောင်း KNP လူငယ်များအင်အားစုတပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူခူရီတူကအခုလိုပြောပါတယ
်ဒီနေ့အတွင်းမှာ Prime ရုံလုံးရှိ NLD ရုံမှာရွှေ့လို့ရပါတယ်အဲ့ဒီစီကျွန်တော်တို့တစ်စီခါရှော့ရုံမှာဆွေးနွေးခဲ့တော့ level အစိုးရဖက်ကတော့ lower ပေးဖို့အစီအစဉ်ပြောတဲ့အတွက်ကြောင့်မို့ကျွန်တော်စေဘီလိုမှာညစ်စုံညနိုင်မှုကမဖြစ်တော့တာပေါ့နော်နောက်ထပ်တစ်ခုကဥဇော်သေးလို့တော့အစကကျွန်တော်တို့ကာလာချေရအပိတဆွေးနွေးဖို့သူတို့တော့ပြောတယ်အာတို့တော့လည်းလည်းမနေ့ဖာကြလို့ရှိသူတို့တွေကမြောက်ပိုင်းမှာမိတ်ဖက်နေတယ်ဘာလို့မှတွေ့ဆုံဆွေးနွေးစရာလိုတဲ့ဆိုတဲ့အတွက်ကြောက်လဲပါပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့စီဝေးကိုနောက်တစ်ကြိမ်မှပဲအပိတဆွေးနွေးကြမယ်လို့တော့အဲ့လိုမျိုးသဘောတူထားကြပါဗျ
ဒီနေ့ဆွေးနွေးမှုကိစ္စနဲ့ရက်ရွှေဆိုင်တဲ့ကိစ္စကိုတမန်တော်ယုံညွှန်ကြားမှုဥဇော်သေးကိုမေးမြန်းခဲ့ပေမဲ့လည်းဖုံးနဲ့ဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်အခုလိုငါးပွင့်ဆိုင်တွဲဆုံပွဲအထိဖြစ်လာရတာကကယားပြည်နယ်အများပိုင်းနေရာမှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကြေးရုပ်ကိုထားမဲ့ဆိုကြတဲ့ကကန့်ဝက်လာခဲ့တဲ့ကရင်နီလူငယ်တွေကိုအတင်းအဓမ္မဖမ်းဆီးတရားစွဲတာတွေကြေးရုပ်အတွက်သုံးတဲ့ငွေကျပ်သိန်း1000ကျော်ကိုပြည်နယ်အစိုးရကပုံမှန်လင်းလင်းမချပြတာတွေကနေပြဿနာကြီးထွားလာရတာပါ